ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီးဟာဒီကနေ့ဝါရှင်တန်ဒီစီစံတော်ချိန်မနက်ပိုင်းအမေရိကန်ကွန်ဂရက်လွှတ်တော်မှာမင်းငုံပြောဖို့ရှိသလိုရုရှားကျူးကျော်စစ်အရေးဆွေးနွေးဖို့နေတိုးမာမေးဖွဲ့ကာကွယ်ဝန်ကြီးတွေဘရက်ဆောစ်မြို့မှာရောက်နေကြချိန်မှာပဲကီးဖ်မြို့တော်ကိုရုရှားကဒီကနေ့ဆက်ပြီးတိုက်ခိုက်နေပါတယ်ရုရှားကျူးကျော်စစ်ရဲ့လက်ငင်းကြိုးဆက်တွေနဲ့နေတိုးအဖွဲ့ရဲ့စုပေါင်းကာကွယ်မှုခိုင်မာအားကောင်းရေးရေရှည်လှုပ်ဆောင်ရမှာတွေကိုအဖွဲ့ဝင်နိုင်ငံတွေဆွေးနွေးကြမယ်လို့နေတိုးတွင်မှုချုပ်ယွန်းစတိုတန်ဘော့ကပြောပါတယ်ဒီအချက်တဲကိုယူကရိန်းအပြင်ဘက်ထိကြော်လွန်မလာအောင်လှုပ်ဆောင်ဖို့နေတိုးအဖွဲ့မှတာဝန်ရှိပြီးဒီချက်ကြောင့်ပဲမာမေးအဖွဲ့ရဲ့အရှိဘက်ချမ်းမှာတပ်ဖွဲ့ဝင်အရေအတွက်တိုးပြီးခြားထားတာဖြစ်ပါတယ်လို့စတိုတန်ဘော့ကသတင်းတော်တွေကိုပြောပါတယ်ဖြစ်လာနိုင်ခြေလှုပ်ဆောင်ချက်တွေတဲ့အရှိဘက်ချမ်းဒေသတွေမှာရေချောင်းနဲ့လေချောင်းအင်အားဒုံးခွင်းဒုံးစနစ်တွေတိုးမြင့်တာအပါအဝင်တပ်ဖွဲ့ဝင်အရေအတွက်တိတိတတ်တာပိုးပြီးတိုးခြားတာပူကြီးမားတဲ့စည်းလေးချင်းမှုတွေမကြာခဏလှုပ်တာမျိုးတွေပါဝင်နိုင်တယ်လို့လဲစတိုတန်ဘော့ကပြောပါတယ်ရုရှားနိုင်ငံကသူတို့နေဆန်းနားမှာနေတိုးတပ်ဖွဲ့ဝင်တွေခြားထားတာကိုကောက်ကွက်ထားပြီးယူကရိန်းအနေနဲ့နေတိုးအဖွဲ့တွေဘယ်တော့မှမဝင်ရောက်ရေးအာမခံချက်ပေးဖို့လိုလားနေပါတယ်နေတိုးအဖွဲ့ဘက်ကတော့နိုင်ငံတွေအနေနဲ့သူတို့ရဲ့လူညိုရေးနဲ့ပတ်သက်ပြီးကိုယ့်ဘာသာလွတ်လွတ်လပ်လပ်ဆုံးဖြတ်ချက်ချနိုင်တယ်လို့တုံ့ပြန်ထားပါတယ်